မနေ့ကပြာဒူလာဇန်တရက်နေ့မှာကြက်ရောက်တဲ့ကရင်နှစ်တကူနဲ့အထိမ်းမှအခမ်းအနားတွေကိုအမေရိကန်ပြည်တော်စုဥရောပအပါဝင်နိုင်ငံတကာရောက်ကရင်လူမျိုးတွေဆင်နွှဲကျင်းပခဲ့ကြပါတယ်အဝေးရောက်ကရင်လူမျိုးတွေအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာစစ်မှန်တဲ့ညီညာရေးဖြစ်ထွန်းလာမယ်လို့ယုံကြည်မျှော်လင့်နေကြောင်းလဲကရင်အတိုင်းဝိုင်းရဲ့ခေါင်းဆောင်တူဦးက VOA ကိုပြောဆိုပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်
ကရင်ပြက်ကလေးအရာဒီနှစ်ဟာ2955ခုနှစ်ကိုကူးပြောင်းတဲ့နှစ်ဖြစ်ပါတယ်။ဒီနှစ်တကူနှစ်အခါသမယမှာအဝေးရောက်ကရင်တိုင်းရင်းသားတွေအနေနဲ့အစိုးရတဲ့လက်ထက်စစ်မှန်တဲ့ငြိမ်းချမ်းရေးရလာမယ်လို့မျှော်လင့်နေကြကြောင်းနဲ့လက်ရှိတိုက်ပွဲတွေကြားကကျင်းပတဲ့ငြိမ်းချမ်းရေးညီလာခံကိုလည်းအယုံအကြည်မရှိကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့ကကရင်လူမှုအတိုင်းဝိုင်းခေါင်းဆောင်တအုပ်ဖြစ်တဲ့မန်ချော်ရွှေက VOE ကိုပြောပါတယ်
။တစ်ဖက်ကတိုင်းရင်းသားလူမျိုးစုတွေကလည်းတိုက်တုံခိုက်တုံပြေကြဒုံဝဲရှိတဲ့ဆိုတဲ့ကကြတော့ငင်းချမ်းကြီးဆိုတဲ့ညီလာခံတရားကိုကျွန်တော်ကြီးပတ်လိုက်မှဆိုလို့ရှိရင်အဲဒီတော့အဲ့ဒီငင်းချမ်းကြီးညီလာခံကြီးကဘာဒီအဖြေရလာခတ်လာမလဲဆိုတော့ကုတင်ဘောဟိုအရင်ကပြောနေကြစကားပေါ့ရင်မှုတစ်ဖက်မိစတဲ့ဖက်ဟိုငင်းချမ်းကြီးကဖြစ်နေမလားလို့ကျွန်တော်အဲ့လိုယူဆမိတဲ့အတွက်ကြောင့်မလို့ဆယ်နှစ်နေမှာကျင်းပမယ်ပြည်တော်စုငင်းချင်းညီလာခံကိုကျွန်တော်တို့ကတော့အယုံကြည်မရှိဘူးလို့ပြောချင်တယ်ပေါ့ဗျာအဲမျော်လင့်တာကနောက်ထပ်ဆက်လာမယ်အစိုးရကတော့ကျွန်တော်တို့ယုံကြည်ရှိတယ်ပေါ့ဗျာအဲ့တော့ပြည်ရင်အားလုံးဒီမှာရှိနေတဲ့ပြည်တော်စုတိုင်းရင်းသားတွေအားလုံးအဝေးရောက်တဲ့ကျွန်တော်တို့ဒီတိုင်းရင်းသားညီကိုမောင်နှမတွေအားလုံးရဲ့မျော်လင့်ချက်ကလည်းနောက်ထပ်ဆက်လာမယ်အစိုးရကိုပဲကျွန်တော်တို့မျော်လင့်နေကြတယ်
ကရင်မျိုးဆက်တဲ့လူငယ်တွေကိုရိုးရအမွေနှစ်ထိမ့်သိမ့်နိုင်ဖို့လက်ဆင့်ကမ်းတဲ့အနေနဲ့ကရင်နှစ်တကူပွဲတော်တွေကို American ပြည်ထောင်စုပြည်နယ်အနှံ့အပြားမှာလဲကျင်းပခဲ့တယ်လို့ကရင်လူမှုအတိုင်းဝိုင်းခေါင်းဆောင်တအုပ်ဖြစ်တဲ့စောချိုးနိုင်ကပြောပါတယ
်တချို့နေရာမှာတော့ကျွန်တော်ဒီလိုနေ့ရက်မှာအရက်တိကျမှာကျင်းပတဲ့နေရာတွေတော့ရှိတာပေါ့အတူတူရှိကြတယ်ကျွန်တော်ဒီမှာ Buffalo ရှိမယ် Minnesota ရှိတယ်အပြီးတော့ Nebraska, Wisconsin, Central Michigan နေဘရသူချင်းပါကြပါတယ
်။ဆွေနိုင်ငံမှာမနေ့ကချင်းပါတဲ့ကရင်နှစ်တကူပွဲတော်ကိုတော့ကရင်လူမျိုး400ကျော်တက်ရောက်ခဲ့ကြပြီးအဓိကအရေးပါတဲ့ရိုးရာအတိမုတ်ဖြစ်တဲ့ဖားစီတီးတာအပါအဝင်ဝက်ညက်အကဒုံရိပ်အကတွေနဲ့လည်းဖြောပြေခဲ့ကြတယ်လို့ Current Swedish Community အကြံပေးပုဂ္ဂိုလ်နော်ကူက VOE ကိုပြောပါတယ်
။ကရင်လေအာသူတို့ဖြစ်ဒီဘမပြည်မှာနေတဲ့အခါမှာဆိုလို့ရှိရင်သူတို့နေ့စဉ်ဘယ်လိုမျိုးဘဝတွေရုံးကန်နေရတယ်လဲဘယ်လိုမျိုးစာဝတ်နေရတယ်လို့လဲဆိုတာဒီမှာရှိတဲ့ဒီဆွေဒီနိုင်ငံမှာရှိတဲ့ကရင်ကလေးလေးတွေပေါ့နော်ကျမတို့သာသမီတွေဆိုလို့ရှိရင်သူတို့ကတော့မတွေ့ဘူးဘဝတွေရတယ်သူတို့ဒီမှာကြည်လာတဲ့အခါမှာအေးဒီလိုမျိုးဟိုကရင်ကြီးချင်းမတလေထုံတာနေသူတို့မမေ့အောင်ပေါ့နော်ကျမတို့လူကြီးအနေနဲ့သူတို့ကိုပြတယ်လဲဟုတ်တယ်ပေါ့နော်
ဒီလိုကျင်းပတဲ့ကရင်နှစ်တကူအခမ်းအနားတွေမှာလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကတည်းကကရင်လူမျိုးတွေစတင်အခြေချခဲ့တဲ့သမိုင်းကြောင်းကိုလည်းလက်ဆင့်ကမ်းပြောပြတဲ့အစီအစဉ်ဟာအရေးပါတဲ့အကြောင်းကရင်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေကပြောပါတယ်။ကရင်နှစ်တကူအထိမ်းအမှတ်သဝင်တော်ကို NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ပေးပို့ခဲ့တယ်လို့သမရဦးသိန်းစိန်ကိုယ်တိုင်လည်းကရင်ပြည်နယ်ဖအံမြို့မှာကျင်းပတဲ့မနေ့ကအခမ်းအနားကိုတက်ရောက်ခဲ့ပါတယ်ရှင်။